မေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဖော့လော်ဒါဒေးလ်မြို့လေဆိပ်ပစ်ခတ်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်ဆံမှုရှိနိုင်ခြေရှိသလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဘာကြောင့်အခုလိုပစ်ခတ်မှုဖြစ်တယ်ဆိုတာကိုပြောဖို့စောလုံးသေးတယ်လို့ဆိုပါတယ်။ရဲတပ်ဖွဲ့အနေနဲ့အကြမ်းဖက်ဝါဒနဲ့ဆက်ဆံမှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းဒါပေမဲ့ဘလို့ရွေချက်နဲ့ပြစ်ခတ်တယ်ဆိုတာကိုအခုချိန်မှာပြောကြားဖို့ဆောလွန်သေးကြောင်း FBI မိုင်ယာမီဌာနကွဲကအထူးစုံစမ်းစစ်ဆေးမှု George Piro ကစနေနေ့မှာသတင်းတောက်တွေကိုပြောပါတယ်။တင်နာသမားအနေနဲ့စိတ်ပိုင်းဆိုင်ရာချိုးယွင်းချက်ရှိမရှိဆိုတာကိုလည်းထည့်သွင်းစဉ်းစားနေကြောင်းနဲ့သူ့ကိုစနေနေ့နောက်ပိုင်းမှာဆွဲချက်တင်သွားမှာဖြစ်ကြောင်း Piro ကပြောပါတယ်။ဖော်လော်ရဒေးလေဆိပ်ကတော့စနေနေ့မနက်မှာပြန်ဖွင့်ခဲ့ပါတယ်။ခီးသွားလာသူများပြားတဲ့ဖော်လော်ရဒေးလေဆိပ်ပစ္စည်းရွေးတဲ့နေရာမှာတောက်ကြနေနေလည်းပိုင်းကအမျိုးသားတူကတနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။